ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာနိုမာလ30ရက်နေ့ညတကောင်ကနေစပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့မနက်3နာရီကျော်အချိန်ကနေစပြီးတော့စစ်ကောင်စီတပ်တွေနဲ့ KNU KNLA ကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ပူးပေါင်းတပ်တို့ကြားမှာလည်းတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်ဒီလိုမျိုးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်အာရှလမ်းမကြီးမှာလည်းကားတွေရာနဲ့ချီပြီးတော့ပိတ်ဆို့မှုတွေဖြစ်နေပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNU KNLA PDF ပူးပေါင်းတပ်တွေကြားကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမနက်3နာရီကျော်အချိန်ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အာရှလမ်းမကြီးမှာလည်းကားတွေရာနဲ့ချီပြီးပိတ်ဆို့နေသလိုလူတွေလည်းဘေးလွတ်ရာဘုံးခိုကျင်းနေတဲ့ရှောင်ပုံးနေရပါတယ်တနေ့လုံးလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်ဒေသခံတွေသေဆုံးဒဏ်ရာရတာတွေရှိနေပြီးအာရှလမ်းတစ်လျှောက်ကားတွေပိတ်ဆို့နေတယ်ဆိုပြီးကုန်တဲ့တူကပြောပါတယ
်အချိန်နေတော့လေနဲ့ဖြစ်နေတဲ့တော့မဟုတ်အချိန်နေတော့မကောင်းဘူ
းဟုတ်ကဲ
့ပိတ်မိနေရတဲ့လူတွေတော့ဘုံမဲဆွေရတော့မဲနောက်လည်းဆုံးမရလေနောက်တဲ့ကားတွေခီးတဲ့တွေအများကြီးပဲညီနောင်မှလည်းချနေပြီညီနောင်မှလည်းပြစ်နေပြီငါဘယ်တော့မသွားရဘူးလေသူကမသွားရဘူးချနေကြီးချက်ချနေတာလေနဲ့ဖြစ်တယ်ပိတ်ပြီလေလောကပိတ်သွားပြီလေအကောင်ပိတ်သွားပြီ
ဒီဇင်မာလတရက်နေ့မနေ့အစောပိုင်းအချိန်ကစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကော့ကရိတ်မြို့တောင်ပိုင်းမှာရှိတဲ့အန်ဖကြီးကျေးရွာကနေတလုံးပေါ်မှာဘုံသီးကျခဲ့ရမှာအမျိုးသမီးတဦးသေဆုံးခဲ့ပြီးအမျိုးသားတဦးလည်းဥကောင်းမှာဒဏ်ရာရပြင်းထန်စွာရရှိခဲ့တယ်လို့ဆိုပါရယ်။ညတကောင်ရံအချိန်ကစပြီးစစ်ကောင်စီတပ်တွေကရွာတွေဘက်ကိုလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်မနေ့ပိုင်းမှာနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်ခဲ့ပြီးညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါရယ်။
ဟုတ်ကဲ့ဒီနေ့ကတော့ကျွန်တော်တို့မြို့ကျင်းတိုက်ပွဲအတွက်ကျွန်တော်တို့ကပြန် UPNLA PDF ပူးပေါင်းတပ်ဖွဲ့တွေအကောက်ကြီးမျိုးကိုမနေ့3နာရီကနေစပြီးတော့ထိုးစစ်ဆင်တိုက်ခိုက်တာပေါ့နော်အခုချိန်ဒီတိုက်ပွဲတွေဆက်လက်ဖြစ်နေတော့မှာနေနဲ့ရောဟတ်စီနဲ့ပါအတင်းတင်းစားစားပြစ်ခတ်နေတာပေါ့နေနဲ့လည်းလာဖြစ်တယ်ဟိုတနည်းကိုမနာဝဘူးပေါ့နော်ဟိုအဲ့လိုမျိုးအနေသားကြီးကိုတိုက်ပွဲပြင်းထန်နေတယ
်အာရှလန်တခြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်လမ်းတွေပိတ်ထားရပြီးကားငယ်တချို့ကတော့ထူကော်ကိုလမ်းဘက်ကနေမောင်းနှင်ဖို့အတွက်ထွက်ခွာသွားတာတွေလည်းရှိတယ်လို့လည်းခရီးသွားကုန်သည်တဦးကပြောပါရယ
်တချို့ကားလေးတွေကတော့ထူကော်ကိုလမ်းနဲ့သွားနေတဲ့လူတွေကသွားနေပြီးဘာတူးလဲတော့မသိသွားရလားမရလားမသိဘူးသူတို့ကြောင့်ဖြစ်လမ်းသွားကုန်ပြီနေတော့ပိတ်မိတဲ့လူတွေလေကားကြီးကသွားမရတဲ့ပဲလားနတ်ထဲရောင်းမှာပဲသိချာသိရမှာရှိနေလို့သိရတယ်လား
ဒီနေ့ကတော့ဘာမှဇင်းသိချာမရဘူးကော့ပိုရိတ်လိုင်းဝတရားဂိတ်ကြာပန်းအဝိုင်းမြို့အဝင်နေရာတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစက်မှုလျာယုံစီပင်ယုံနေနှမ်းမှာလည်းမီးလောင်မှုတွေဖြစ်ပေါ်နေပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့ကော့ပိုရိတ်မြို့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကလေကြောင်းကနေအနည်းဆုံး3ချိန်ထက်မနည်းဘုံကျဲတိုက်ခိုက်တာအပြင်ကင်းထောက်လေယာဉ်တွေပြန်တန်းလာရှိနေတယ်လို့လည်းဆိုပါတယ်ရှင်